ဒီအတိုက်အခံနိုဘယ်ငြိမ်းချမ်းရေးဆုရှင်လူရှောင်ဘိုဟာအသက်ရှူရာခက်ခဲတဲ့အခြေအနေနဲ့ရင်ဆိုင်နေရပြီလို့သူ့ရဲ့နောက်ဆုံးအဆင့်အသေးခင်စာကိုကုသပေးနေတဲ့စီယုံကပြောဆိုလိုက်ပါတယ်။သူ့ကိုအသက်ရှူသွင်းလာမှလွယ်ကူစရာလေပြွန်ထဲမှာပြွန်ချောင်းလေးထည့်ပေးမယ်။လေပြွန်ခွဲစိတ်ကုသမှုလုပ်ဖို့ကိုလည်းဆရာဝန်တွေကိုလူရှောင်ဘိုရဲ့မိသားစုကခွင့်မပြုဘူးလို့နိုင်ငံအရှိမြောက်ပိုင်းကရှန်ယန်းမြို့ကတရုတ်စစ်တပ်ကတူရဲ့ The First စီယုံကဒီကနေ့ပုံထုံးနေထုတ်တဲ့ကြေညာချက်မှာဖော်ပြပါတယ်။အသက်60နှစ်အရွယ်လူရှောင်ဘိုကသွေးလမ်းမှုနဲ့ကိုရင်းအင်္ဂါတွေကောင်းကောင်းအလုံးမလုံးတော့တဲ့အခြေအနေနဲ့ရင်ဆိုင်နေရတယ်လို့လဲဆေးရုံကအစောပိုင်းကကြေညာချက်ထုတ်ပါတယ်။သူ့မှာကင်ဆာရောဂါဖြစ်နေတာကိုသိရှိပြီးတဲ့နောက်လူရှောင်ဘိုကိုမင်းနောက်မှာဆေးဝါးကုသခွင့်ပြုခဲ့တာဖြစ်ပါတယ်။ဆေးကုသနိုင်ဖို့အတွက်လူရှောင်ဘိုနဲ့သူ့ရဲ့ဇနီးတွေတို့ကိုပြည်ပထွက်ခွာခွင့်ပြုဖို့အမေရိကန်ပြည်သူဂျာမနီနဲ့တခြားလူခွင့်ရအဖွဲ့တွေရဲ့တောင်းဆိုချက်ကိုတော့တရုတ်အစိုးရကလက်တင်မခံခဲ့ပါဘူးရှင်။